အာဖရိကမှာအီဘိုလာရောဂါကူးစက်ပြန့်နှံ့မှုကြောင့်စိုးရိမ်ထိတ်လန့်နေတဲ့သူတွေဟာအစိုးရအနေနဲ့သတိကြီးကြီးနဲ့စောင့်ကြည့်ကင်တွေဖို့တောင်းဆိုဆန္ဒပြလာကြပါတယ်။ယောဂါပိုးရှိသူရဲ့ခန္ဓာကိုယ်ကထွက်တဲ့သွေးဒါမှမဟုတ်အရေကနေတဆင့်ဒီယောဂါကူးစက်တာပါ။ဒီလိုကူးစက်နိုင်တာကြောင့်ကျန်းမာရေးဝန်ထမ်းတွေသိဆုံးခဲ့ပြီးဆေးရုံတချို့ကိုလည်းပိတ်လိုက်ရပါတယ်။စီးပွားရေးဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီးစောင့်ကြည့်အကဲဖြတ်တဲ့မူရီအဖွဲ့ကအီဘိုလာရောဂါတိုက်ဖျက်ရေးဆောင်ရွက်တဲ့အခါမှာနိုင်ငံကုန်ကျစရိတ်များပြားနိုင်တယ်လို့သုံးသပ်ထားပါတယ်။စီးပွားရေးကျဆင်းမှုကြောင့်အခွန်ကောက်ခံမှုကဏ္ဍမှာကျဆင်းလာပြီးဒီအခြေအနေဟာတိုင်းပြည်တွေရဲ့တမျိုးသားလုံးအသရင်ထုတ်လုပ်မှု GDP ကျဆင်းနိုင်တဲ့အထိရိုက်ခတ်နိုင်တဲ့အခြေအနေကိုရင်ဆိုင်နေရတာပါ။အာဖရိကတိုက်အတွင်းအခုလိုကူးစက်မှုကြောင့်စီးပွားရေးကဏ္ဍပေါ်အရင်တစ်ချိန်ကထက်ပိုရိုက်ခတ်နိုင်တယ်လို့လည်းထောက်ပြထားပါတယ်။အခုတကြိမ်ဒီကူးစက်ယောဂဖြစ်ပွားတာလူရဲ့ထူးတဲ့ဒေသမှာဖြစ်တဲ့အတွက်အခြေအနေကပိုဆိုးနိုင်တာပါ။နိုင်ဂျီးရီးယားနိုင်ငံမှာမွေးဖွားခဲ့သူစီးပွားရေးပညာရှင်ဘင်ဂျမင်အခန်ဒီကတော့ဒီလိုဖြစ်ပွားလာနိုင်တဲ့အခြေအနေပေါ်ဆိုးရင်နေတာပါ
The economic implications of this Ebola virus is
Ebola ရောဂါကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးပေါ်ရိုက်ခတ်လာမှုဟာမယုံကြည်နိုင်လောက်ဆရာအခြေအနေတွေဖြစ်ပေါ်စေပါရဲ့။ဒီယောဂပိုးကူးစက်ပြန့်နှံ့မှုဖြစ်ပွားနေတဲ့နိုင်ငံတွေရဲ့စီးပွားရေးအခြေအနေဟာရပ်ဆိုင်းသွားနိုင်တဲ့အနေအထားအောက်မှာရှိနေပါတယ်ဆိုပြီးမစ္စတာအာကန်ဒီကပြောသွားတာပါ။အာဖရိကဒေသတွေကဆီယာရာလီယွန်း၊လိုင်ဗီးရီးယား၊ဂီနီနိုင်ငံတွေမှာယောဂကူးစက်မှုတွေဖြစ်ပွားနေပြီးကုသကာကွယ်ရေးအထောက်အကူပစ္စည်းတွေကလည်းအကန့်အသတ်နဲ့သာရှိနေတဲ့အတွက်ဒီကူးစက်ယောဂကိုထိန်းချုပ်ကြိုးစားရမှာအခက်အခဲတွေလည်းအဲ့ဒီနိုင်ငံအစိုးရတွေတွေ့ကြုံနေရတာပါ။ဒီယောဂါကြောင့်အခုအခါမှာလူပေါင်း1300ကျော်သေဆုံးခဲ့ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်။မူဒီအဖွဲ့ကအီဘိုလာယောဂါပိုးကူးစက်မှုကြောင့်လေကြောင်းခီးစဉ်တွေတခြားအရေးပါတဲ့စီးပွားပစ်သေယူပို့ဆောင်ရေးလုပ်ငန်းတွေအပေါ်အချိန်တလအနည်းဆုံးထိခိုက်နိုင်တယ်လို့သုံးသပ်ထားပါတယ်။လေကြောင်းလိုင်းတချို့ဆိုရင်သူတို့ရဲ့လေယာဉ်ခီးစဉ်တွေကိုရပ်ဆိုင်းထားတယ်လို့တချို့လေကြောင်းလိုင်းတွေကခီးတွေတွေလေရင်ပေါ်မှာတက်ပြီးလက်ဆေးဖို့နောက်ခန္ဓာကိုယ်အပူချိန်တိုင်းတာစတာတွေလှုပ်ဆောင်ဖို့ညွှန်ကြားထားပါတယ်။ဒီလိုအခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေအတွက်အထိနာပါတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းညှိနှိုင်းကြပါတယ်။ဒါပေမဲ့လည်းအီဘိုလာယောဂါပိုးထက်တခြားယောဂါလိုမျိုးဥပမာငှက်ဖျားယောဂါကြောင့်သေဆုံးသူနောက်ဒီယောဂါကူးစက်မှုကြောင့်နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ကတ်တာပိုးပြီးအခြေအနေဆိုးခဲ့တဲ့အကြောင်းဝက်စလီယန်တက်သူကဝီလျံဂျွန်စတင်ကအခုလိုပြောပါတယ်။
Approximately 207 million cases with 627,000
ဖျားယောဂါလူသန်းနေရာကျော်ကိုကူးစက်ခဲ့ပြီးအဲ့ဒီထဲက6,200,000လောက်သေဆုံးခဲ့ပါတယ်။လူပေါင်း 8.6 တန်းမှလည်းအဆုတ်နာယောဂါဆွဲကပ်နေပါတယ်လို့မစ္စတာဂျွန်ဆင်ကပြောသွားတာပါ။အခုအခါမှာအနောက်အာဖရိကမှာလင်းလင်းမြန်းမြန်းကူးစက်နေတဲ့ဒီအီဘိုလာယောဂါပိုးကိုထိန်းချုပ်နိုင်ဖို့တကမ္ဘာလုံးကဝိုင်းဝန်းချိုးပန်းနေကြပါတယ်။အမေရိကန်ကူးစက်ယောဂါထိန်းချုပ်ရေးဗဟိုဌာနကနေအများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူ90ရုပ်ကိုအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဒဏ်အကြီးကျယ်ခံစားနေရတဲ့အနောက်အာဖရိက၃နိုင်ငံကိုအကူအညီပေးဖြစ်နေဆေးလွှတ်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းအီဘိုလာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဒဏ်ခံနေရတဲ့ဒီ၃နိုင်ငံအတွက်ဒေါ်လာ130မြောက်အရေးပေါ်ဆောင်ရွက်ရေးအစီအစဉ်ကိုမကြသေးခင်ရက်ပိုင်းတွေကကြေညာခဲ့ပါတယ်။အီဘိုလာယောဂါကူးစက်မှုကိုရပ်တန့်သွားအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်နေချိန်မှာပဲဒီယောဂါပြန့်ပွားမှုကိုကြိုတင်ကာကွယ်ဖို့ပြင်ဆင်လေ့ကျင့်တာတွေလည်းတချို့နိုင်ငံတွေမှာလှုပ်ဆောင်နေကြတာပါ။အရှာကတရုတ်နိုင်ငံမှာဆိုရင်စီးပွားရေးအခြေအနေတိုးတက်လာတာနဲ့အမျှတခြားနိုင်ငံကနိုင်ငံသားအများပြားလဲလာရောက်နေထိုင်ပြီးစီးပွားရေးလုပ်ကိုင်နေကြပါတယ်။ဒီအထက်မှာအာဖရိကတိုက်ကနိုင်ငံသားတွေတော်တော်များများလဲပါဝင်ပါတယ်။ဒီလိုနိုင်ငံပေါင်းစုံကလာရောက်ခြေချနေထိုင်ကြတဲ့သူတွေများပြားတဲ့တရုတ်နိုင်ငံမှာယောဂါကူးစက်မှုဖြစ်လာရင်လင်းလင်းမြန်းမြန်းချိုးတင်ကာဝယ်ဖို့အစမ်းလေ့ကျင့်တာတွေကိုပြုလုပ်နေပါတယ်။မကာအိုမှာဆိုရင်အာနာပိုင်တွေကအာဖရိကကပြန်လာတဲ့အီဘိုလာယောဂါပိုးရှိသူလို့တန်တရာရှိသူတဦးကိုတွေ့ရှိပြီးချက်ချင်းအဆင့်ဆင့်တုတ်ပြန်ရေးယူဆောင်ရွက်တာတွေကိုနိုင်ငံပိုင်းအတွင်းပြည်စည်းအောင်လုပ်ကိုင်ဖို့ကိုအစမ်းလေ့ကျင့်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာတော့အီဘိုလာယောဂါပိုးရှိသူလို့တန်တရာရှိခံရသူနိုင်ဂျီးရီးယားနိုင်ငံသားနှစ်ဦးကိုတရားခွဲစစ်ဆေးတာတွေပြုလုပ်ခဲ့ပါတယ်။မကြာခင်ရပိုင်းအတွင်းကရန်ကုန်လေစိတ်မှာတော့အီဘိုလာဗိုင်းရပ်စ်ပိုးရှိသူလို့တန်တရာရှိသူတယောက်ကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပါတယ်။အသက်20နှစ်အရွယ်အဲ့ဒီသူဟာအာဖရိကနောက်ပိုင်းလိုင်ဗီးရီးယားနဲ့ဂီနီမှာနေထိုင်လွတ်လပ်ကန်ခဲ့ပါတယ်။ဒီသတင်းကြောင့်ရန်ကုန်မြို့မှာနေထိုင်သူတွေကြားစိုးရိမ်ပူပန်မှုတွေရှိခဲ့ပါတယ်။ နောက်ပိုင်းမှာတော့အဲဒီလူမငှက်ဖျားရောဂါပိုးဆန်းသက်တွေ့ရှိရတယ်လို့မြန်မာအာဏာပိုင်တွေဘက်ကအကြောင်းကြားခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောဂါထိန်းချုပ်ရေးဌာနကပြောပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်အခွင့်အလမ်းတွေပိုပွင့်လာပြီးနိုင်ငံတကာနဲ့ကူးလူဆက်ဆံမှုတွေပိုများလာနေတဲ့အချိန်မှာဒီရောဂါကူးစက်မှုသာဒေတာရင်းကိုရောက်ရှိလာမယ်ဆိုရင်မြမစီးပွားရေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေကိုစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့နန်းနန်းကအခုလိုပြောပါရယ
်။စီးပွားရေးအနေနဲ့ကြာတော့ဒီတစ်ခါ Flash Yoga ဖြစ်တော့အနေထားလေးကိုပြန်ကြည့်မယ်ဆိုရင်ရှင်အဲ့ဒီတော့ကကြာတော့အဓိကဟိုထိခိုက်ဆုံးကတော့ဒီ tourism ပေါ့နော် tourism ဆိုတော့ကမ္ဘာပြည်ကိုနိုင်ငံခြားကအဲ့တင်လာတယ်။အထူးသဖြင့်အဲ့ဒီနိုင်ငံခြားတွေနဲ့တိုက်ရိုက်ဆက်ဆက်နေရတဲ့လုပ်ငန်းတွေမှာဥပမာအဲတုန်းကကြောက်လေဥပမာပေါ့နော်ကြောင်မြတ်ပြပွဲလို့ပါလို့ဟာမျိုးဆိုရင်ဖြစ်နေတာတရုတ်တရုတ်ကလည်းကိုယ်စီမလာရဲဆိုလို့တခြားအဲ့ဒီနဲ့ဆက်ဆက်တဲ့လူတွေနဲ့မလာရဲတော့ဟိုကြားတာနဲ့ကိုကြောက်နေကြတယ်ဆိုတဲ့ခါကျတော့ဖြစ်ပြီးဆိုတာတယောက်ပဲဖြစ်ဖြစ်နှစ်ယောက်ဖြစ်ဖြစ်အနည်းနဲ့အချင်းကတော့ရက်ခတ်မှုတော့ရှိတာပေါ့
အီဘိုလာရောဂါကူးစက်မှုကြောင့်စီးပွားရေးပေါ်ရက်ခတ်လာနိုင်တဲ့အကြောင်းရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့နန်းနန်းကပြောသွားတာပါဒါပေမဲ့အီဗိုလာရောဂါပိုးကူးစက်ခံရတာတည်တည်ချင်းအချိန်မီနိုင်နိုင်နေနေကူးသနိုင်မယ်ဆိုရင်တော့အလွယ်တကူပြန်ပွားနိုင်ဖို့မလွယ်ကူတဲ့အကြောင်းဆေးပညာရှင်တွေကပြောပါရယ်ဒီလိုရောဂါပြန့်နှံ့နေမှုကိုကာကွယ်နိုင်ဖို့အာဏာပိုင်တွေကျန်းမာရေးဝန်ထမ်းတွေလူထုတွေကလည်းအသိရှိရှိနဲ့ဝိုင်းဝန်းကာကွယ်မယ်ဆိုရင်ဒီရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ခတ်လာနိုင်မှုတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတင်ပြအပ်ပါရခင်ဗျာ